ဟုတ်ကဲ့ဆရာနိုင်ရသာခမဒီမြန်မာပြည်ကိုသွားရောက်ခဲ့တဲ့ EU မဟာမင်းကြီးကပြောပါတယ်မြန်မာအစိုးရနယ်စပ်ရေးရဝန်ကြီးကငြိမ်းချမ်းရေးလိုလားနေကြောင်းဒီငြိမ်းချမ်းရေးရောက်ဖို့အတွက်တိုင်းရင်းသားတွေကိုတရားမျှတတဆက်ဆံဖို့ဒီတိုင်းရင်းသားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးကိုလှုံ့ဆော်ပေးမှဒီငြိမ်းချမ်းရေးဟာရနိုင်မယ်လို့ယုံကြည်နေတဲ့အကြောင်းဒီ EU မဟာမင်းကြီးကပြန်လည်ပြောဆိုပါတယ်အဲ့ဒီအပေါ်မှာဒီဆရာတို့တပ်ပေါင်းစုအနေနဲ့ဘယ်လိုအမြင်ရှိပါလဲ
အဲကျွန်တော်တို့တိုင်းရင်းသားဒေသနောက်နယ်စပ်ရေးရဒေသမှာဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ဒီဘူးရအဖြစ်ကကောင်းပါတယ်ဒါပေမဲ့တစ်ဖက်ကစေတနာတဝက်နဲ့တစ်ဖက်ကမကောင်းတဲ့စေတနာတဝက်ပါတယ်ဗျမလန်းတွေဖောက်မယ်တရားတွေစောက်မယ်ဆိုတဲ့ဟာတွေကတစ်ဖက်ကဒေသလူတို့ဆက်ကောင်းပေမဲ့တစ်ဖက်ကသူတို့စီထိုးစစ်လုပ်ဖို့အတွက်နဲ့တစ်ဖက်ကအုပ်ချုပ်ရေးအာဏာတိုးချက်ဖို့အတွက်အဲ့ဒါတဝက်လောက်ကပါဝင်နေတယ်အကျိုးရှိနေတယ်ငင်းခိုင်းကြီးကိုလိုချင်ရင်နိုင်ငံရေးရမကြည်လည်မှုတွေပါရှိလဲအဲ့ဒါကိုအရင်ဖြေရှင်းတာပို့ပြီးတော့ကောင်းမယ်အဲ့ဒါတွေကိုအရင်လိုက်လျောပါလို့ကျွန်တော်တို့ကတော့အဲ့လိုပြောချင်တယ်ဗျ
နောက်တစ်ခုကဒီမြန်မာနိုင်ငံဆိုင်ရာ EU တန်အမတ်ကြီး Mr. David Livman ကလည်းပြောပါတယ်ဒီလေးနဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမကြာမီလအနည်းငယ်အတွင်းမှာဖြစ်ပေါ်လာနိုင်တဲ့အကြောင်းနေဆက်ရေးဝန်ကြီးဗိုလ်ချုပ်သိန်းထေးကပြောတယ်လို့ပြောပါတယ်အဒီအပေါ်မှာတော့ဘယ်လိုအမြင်ရှိပါလဲခင်ဗျဒ
ါလက်ရှိအခြေအပေါ်မှာညာကြည့်မှုကြည့်ပါတယ်ကျွန်တော်တို့ဘက်ကအဲ့ဒီငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ပေါ်ပြကျွန်တော်တို့ဘက်ကတစ်ဖက်ကလည်းပြင်ဆင်ထားတယ်ကျွန်တော်တို့ဘက်ကလည်းကြိုးဆိုပါတယ်ဒါပေမဲ့စစ်မှန်တဲ့သိဆုံးဆွေးနွေးရေးတပေါ်မျိုးဖြစ်စီခြင်းနဲ့ဒီသူတို့ပြောနေတဲ့ဒီတစ်ဖက်ချင်းစီဆံရဤနဲ့ဒါမှမဟုတ်တိုင်းအစိုးရတွေနဲ့ဆက်သွယ်ပါဆိုတဲ့ဥစ္စာပေါ်မှာတင်းခံမနေပဲနဲ့ပေါ့နော်ကျွန်တော်တို့ UNFP နဲ့သိဆုံးဆွေးနွေးပါလို့အဲ့ဒါကိုကျွန်တော်တို့တင်ပြလိုပါတယ
်နောက်တစ်ခုမေးပါရစေအခုဒီမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ EU ကိုယ်စားလှယ်အဖွဲ့ဟာဒီမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနောက်ဒီအတိုက်ခံနေနဲ့တွေ့ဆုံပြီးတဲ့နောက်မှာဒီမြန်မာခီးစဉ်ပေါ်မှာအကောင်းမြင်မိတဲ့အကြောင်းဆေးအားတက်မိတဲ့အကြောင်းအဲ့ဒီလိုပြောဆိုပါတယ်ဒီပြောဆိုခြင်းနဲ့ပတ်သက်ပြီးဒီ EU ရဲ့အမြင်ကိုဘယ်လိုသဘောထားရှိပါလဲ
ဟောတစ်ဖက်ကတာမန်အဖြစ်ကြည့်ရင်လက်ရှိအစိုးရကလည်းဒါမျိုးတွေနဲ့ပေါ့ဗျာနိုင်ငံတကာကိုစီးယုံနေတယ်အဲ့ဒီမှာကအတုနဲ့အစ်စ်ဆိုတာကနည်းနည်းမမကကံခွဲခြားတတ်ဖို့လိုမယ်လို့တော့အဲ့လိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဇာနယန္တာကျေးဇူးများတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့